ဘင်္ဂလားဒေ့ရှ်ထောက်လိုင်းရဲ့အရာရှိတယောက်ကိုဒီလတဲ့တပ်ဖြတ်မှုနဲ့အာဆာရင်ဂျာလက်နက်ကန်အဖွဲ့ကောင်ဆောင်တဲ့အခြားလူ60ကျော်ကိုဘင်္ဂလားဒေ့ရှ်ထောက်လိုင်းရဲ့ကဆွဲချက်တင်လိုက်ကြောင်းရဲတပ်ဖွဲ့ကသတင်းကဏ္ဍနေ့မှာပြောပါတယ်။ရခိုင်ပြည်နယ်ကဖိနှိပ်ခံရင်ဂျာမွတ်စလင်တွေအတွက်အခွင့်အရေးအတွက်လက်နက်ကန်တိုက်ပွဲဝင်နေတယ်လို့ဆိုတဲ့အာဆာအဖွဲ့ကောင်ဆောင်အတာဦးလာအဗ်ဒူအမာဂျွန်နီအပါအဝင်လူအများပြားကိုဘင်္ဂလားဒေ့ရှ်အနာဘိုင်းတို့ကကွန်မြတ်မှာမြက်ွယ်မှာတရားစွဲလိုက်တာပါ။ຫນွေမှာ14ရက်နေမှာမွေရီဆေးဝါးတိုက်ဖြတ်ရေးရဲတပ်ဖွဲ့ကဒုက္ခသည်စခန်းကူကိုဝင်ရောက်စီးနှင်ရှာဖွေခဲ့တာမှာအကြီးရန်ထောက်လိုင်းရဲ့အရာရှိ Rizwan Pushidi တနက်နဲ့အပြစ်ခံရပြီးတော့အာဆာအဖွဲ့ဝင်တွေကသူ့ကိုဓာတ်နဲ့အသေးခုတ်တတ်ခဲ့ကြတယ်လို့ရဲတပ်ဖွဲ့ကဆွဆွဲခဲ့တာပါ။အဲ့ဒီစီးနှင်မှုမှာရင်ဂျာအမျိုးသမီးတူလည်းတိဆုံးခဲ့ပါတယ်။အခင်ဖြစ်တဲ့နေရာမှာအတာဦးလာရှိနေပြီးတော့တပ်ဖြတ်မှုမှာအဓိကတာဝန်ရှိသူအဖြစ်ဆွဆွဲခံရကြောင်းရဲထောက်လိုင်းရေးမိုဟာမက်ရှာဂျာဟန်ကအေအပီတရင်ထာနာကိုပြောပါရယ်အဲ့ဒီတိုက်ခိုက်မှုမှာပတ်ဝန်းသူအခြားလူ30နဲ့အတူအာဆာအဖွဲ့ဝင်နဲ့အပါအဝင်နောက်ထပ်လူ32ဦးကိုလည်းတပ်ဖြတ်မှုနဲ့ဆွဲချက်တင်ထားပါရယ်အတာဦးလာကိုဘင်္ဂလားဒေ့ရှ်အစိုးရကပထမဆုံးတရားစွဲထားတာဖြစ်ပေမဲ့အခြားလူတပ်မှုတွေနဲ့လည်းပတ်သက်နေတယ်လို့ဆွဆွဲထားပါရယ်နိုင်ငံရဲ့အတိုက်ခံတွေကိုတပ်ဖြတ်မှုမူရီဆေဝါဖြန့်ဖြူးရောင်းချမှုနဲ့ဒုက္ခသည်စခန်းတွေအတွင်းထိတ်လန့်ကြောက်လန့်နေအောင်လုပ်ကိုင်နေတယ်ဆိုတော့အရင်တုန်းကဆွဆွဲချက်တွေကတော့အာဆာအဖွဲ့ကငင်းဆန်ထားပါရယ်အခုနောက်ဆုံးတရားစွဲလိုက်တာနဲ့ပတ်သက်လို့တော့လက်တလောတုံ့ပြန်တာတော့မတွေ့ရသေးပါဘူး